မေရိကန်ပြည်ထောင်စုမှာ18နှစ်တာအတွင်းပထမဆုံးအကြိမ်ဖြစ်မဲ့ပြည်ထောင်စုအစိုးရရဲ့ပေးတံပြစ်တံစီရင်မှုကိုကျင့်သုံးကွက်မြတ်ဖို့နိုင်ရီပိုင်းအလိုမှာပဲဖက်ဒရယ်တရားသူကြီးတို့ကတားမြစ်မိထုတ်လိုက်ပါတယ်။အခုလိုအပြစ်ပေးကွက်မြတ်မှုကိုတားမြစ်လိုက်တာကြောင့်လက်ရှိစေထိုးအဆုံးစီရင်မှုလုံထုံးလုံနည်းတွေနဲ့ပတ်သက်ပြီးဥပဒေကြောင့်အရာခြေပလျှောက်ထားခွင့်ရသွားစေမှာပါ။အိုကလာဟိုမာပြည်နယ်ယူကွန်ကလူပြိုအမျိုးသားရေးဝါဒီအဖွဲ့ဝင်တူဖြစ်သူဒန်နီယယ်လူးဝစ်လီကိုအင်ဒီယားနာပြည်နယ်ကဖက်ဒရယ်အစိုးရချင်းဆောင်တစ်ခုမှာတင်းနှလာနေနေခင်ပိုင်းစေထိုးကွက်မြတ်ဖို့စီစဉ်ထားတာပါအသက်၈နှစ်အရွယ်မင်းကလေးငယ်အပါအဝင်၃ဦးပါမိသားစုတစုကို1996ခုနှစ်ကတပ်ဖြတ်ခဲ့မှုနဲ့ဒန်နီယယ်လူးဝစ်လီပြစ်ဒဏ်ချမှတ်ခံထားရတာဖြစ်ပါတယ်